အခုလိုကိုဗစ်ပိုးတွင်နှုန်းမြန်မာနိုင်ငံမှာမြင်မာလာချိန်မှာအဓိကအတက်ခံပါတီကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတော့အခြားပါတီ23ခုနဲ့တွဲပြီးလာမယ့်ရွေးကောက်ပွဲရွှေ့ဆိုင်းပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ်။တက်မတော်နဲ့နှီးသက်တဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌလည်းဖြစ်တက်မတော်ငြိမ်းချမ်းရာရှိလည်းဖြစ်တဲ့ဦးစန်းထေးကဒီကမ္ဘာကယောဂါဖြစ်နေချိန်အတွင်းရွေးကောက်ပွဲကျင်းပမှာကိုအထူးစိုးရိမ်မိတယ်လို့ AFP သတင်းဌာနကပြောခဲ့ပါတယ်။ဒီတက်ခံပါတီတွေဘက်ကတော့အခုလိုရွှေဆိုင်ဖို့တောင်းဆိုရတာကပိုးထွေသူအများစုကယောဂလက္ခဏာမပြတာနဲ့ကာကွယ်စည်းကမ်းတွေမလိုက်နာတာကြောင့်အန်ဒီရဲ့ကင်းကင်းလူစုလူဝေးလုံနိုင်မှာမဟုတ်လို့ပါလို့ထောက်ပြကြပါတယ်။နိုင်ငံရဲ့ပိုးထွေနှုံးတွေတစ်ဖက်ကိုနှစ်ဆတိုးလာပြီးအဓိကဖြစ်နေတဲ့ရန်ကုန်ကဆေးရုံတွေမှာလည်းလူနာတွေပြည်လာချိန်မှာတချို့ပါတီတွေကလည်းဒီရွေးကောက်ပွဲကိုဒီဇင်ဘာ29ရက်ကိုရွှေ့တင်တယ်လို့အကြံပြုနေကြပါတယ်။ဒါပေမဲ့အစိုးရပါတီ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့ကိုရိုနာဗိုင်းရပ်စ်ပိုးကိုအခုချိန်ထိထိန်းထားနေတာကြောင့်ရွှေ့ဆိုင်ရေးကော်မရှင်ကိုတောင်းဆိုဖို့မရှိဘူးအခုလိုတလာခွဲကျော်သာရွှေ့လို့လည်းထူးမှာမဟုတ်ဘူးထပ်မဆိုးလာရင်ကျင်းပနိုင်မှာပါလို့ AFP သတင်းဌာနကပြောခဲ့ပါတယ်ခင်ဗျ